ဇူလိုင်လကုန်ပိုင်းလောက်မှာအခြေခံကြေညာကြောင်းတွေပြန်ဖွင့်တဲ့အခါအဆင်ပြေဖြစ်အောင်ကြိုးပမ်းနေတဲ့အခြေအနေတွေကိုပြောပြပေးပါမယ်ကျွန်မအင်တနာထွန်းပါ COVID-19 ကပ်ရောဂါကြောင့်အခြေခံကြေညာကြောင်းတွေကိုတလားကျော်နောက်ကျပြီးဇူလိုင်လ21ရက်နေ့မှာပြန်ဖွင့်တဲ့အခါကျန်းမာရေးအတွက်စိုးရိမ်မှုတွေရှိနေကြပေမဲ့ကြိုတင်ကာကွယ်ရေးအစီအမံတွေချမှတ်ဆောင်ရွက်နေတယ်လို့တာဝန်ရှိသူတွေကပြောပါတယ်ကျန်းမာရေးဝန်ကြီးဌာနရဲ့တာဏတ်ချက်တွေနဲ့အညီကြိုတင်ပြင်ဆင်နိုင်ဖို့ကိုကျောင်းပိုင်းကိုညွှန်ကြားထားပြီးဖြစ်တယ်လို့ကျောင်းသားတွေနဲ့ပညာရေးဝန်ထမ်းတွေကိုထောက်ပံ့ပေးဖို့ကျန်းမာရေးအတွက်အကာအကွယ်ပစ္စည်းတွေကိုလည်းပြင်ဆင်ထားပြီးဖြစ်တယ်လို့အခြေခံပညာဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတင်မာဝင်းကပြောပါတယ
်ကိုဗစ်ကာလအထူးအနေနဲ့ကျွန်တော်တို့ကကျောင်းမကျောင်းသား9,300နဲ့ဆက်ဆံမ4,000ကျွဲနဲ့ရုံးဝန်ထမ်းတွေပေါင်းရင်7,000ကျွဲလောက်ရှိပါအဲ7,000ကျွဲကိုလည်းပဲတယောက်ကိုဥမတ်နှစ်ခုနဲ့21,000အခုလက်တော်မှာကျွန်တော်ဖြန့်ဝေနေပါပြီအခမဲ့ဖြန့်ဝေတာနောက်တစ်ခါတယောက်ကိုဖေးရှိတစ်ခုနဲ့တော့7,000ကျော်ကျွန်တော်တို့တနင်္ဂနွေလုံးဖြန့်ဝေနေပါတယ်နောက် infrared thermometer လည်းပဲကျောင်းသားတွေဟာရှိတဲ့ကျောင်းကို100အောက်ရှိတဲ့ကျောင်းကိုတစ်ခု900အောက်ကိုနှစ်ခု1000အောက်ကို3000နဲ့1000တက်ကိုကျွန်တော်5ခုကျွန်တော်တို့ဖြန့်ဝေခဲ့ပါတယ် infrared thermometer 9000ကျော်ကိုလည်းပဲကျွန်တော်တို့စီစဉ်ဆောင်ရွက်နေပါတယ်ဒါကတော့ကျွန်တော်တို့ရဲ့ပြင်ဆင်ဆောင်ရွက်မှုခြေလေးပေါ့
ကျမရေးဝန်ကြီးဌာနရဲ့လမ်းညွှန်ချက်တွေနဲ့အညီကျောင်းသားတွေတယောက်နဲ့တယောက်6ပေအကွာမှာနေကြဖို့အပါဝင်ကျောင်းသားတွေကျောင်းသားမိဖတွေနဲ့ဆရာဆရာမတွေလိုက်နာရမယ့်ဆောင်ရမ်းဆောင်ရမ်းကိစ္စတွေကိုအတိပေးထားတယ်လို့လည်းပြောပါတယ်။ခါတိုင်းနှစ်ချက်စာသင်ရဲ့နယ်ပြီးသင်ခန်းစာတွေရှော့ချထားရတဲ့အတွက်သင်ကြားမှုအပိုင်းတွေကိုပြင်ဆင်ထားတယ်လို့ဒေါက်တာတင်မဝင်းကပြောပါတယ်
။ဒီရွှေရတာကြတော့ကျွန်တော်ကစဖွင့်ကလေးကထက်တန်းနဲ့မှ50ရက်တော့နောက်ကျဘူးဖွင့်ရတယ်အစူပါစာတင်ပိုက်ကလည်းပဲ29ပါပဲရှိတော့မယ်။နောက်ကျောင်းသူကျောင်းသားဥယျာဉ်ဆရာဥယျာဉ်စာသင်ကုန်စာသင်ခန်းဥယျာဉ်နဲ့ဆိုလို့ရှိရင်ကျွန်တော်တို့တခန်းကိုလူ20ပဲထားမှဖြစ်တဲ့ခါကျတော့ဆက်ဆံမတွေလည်းပူပြီးဒိုလာမယ်။ဒိုလာတွေကလည်းကျွန်တော်တို့ကဖြည့်ပြီးကိုလည်းလုပ်ထားတယ်။နောက်တစ်ခါကျောင်းတွေကိုပုံမှန်လေးမျိုးပုံမှန်ဖွင့်တဲ့ကျောင်းရှိမယ်။တပတ်ခြားရှိမယ်။တပတ်ခြားမတုတ်တဲ့ရှိမယ်။တပတ်ခြားမတုတ်တဲ့3ရက်တင်ရှိမယ်ဆိုပြီးတော့ဒီမျိုးခွဲတဲ့အခါမှာအများကြီးကတော့အလေကောင်တစ်ခုတည်းမှပါတဲ့ကျောင်းကိုကျွန်တော်တို့စာသင်နဲ့ခွင့်လန်းရ90ရာခိုင်နှုန်းရမယ်တကြောင်မျိုးပင်ရိုးညွန်းနှန်းကိုလည်း90ရာခိုင်နှုန်းစာသာတော့ပဲကျွန်တော်တို့ကြားထားတာရှိပါတယ
်ပင်ရိုးရဲ့85ရာခိုင်နှုန်းကနေ80ရာခိုင်နှုန်းလောက်ကိုကျောင်းမှာတင်ပြီးကျန်တဲ့20-25ရာခိုင်နှုန်းကိုအိမ်ကနေလောက်ရတဲ့ပုံစံမျိုးဆောင်ရွက်သွားမယ်လို့ဆိုပါတယ်ကျောင်းသားမိဘတွေအနေနဲ့ကတော့ဒီလိုကိုဗစ်ကာလမှာကလေးတွေကျောင်းပို့ဖို့ကိုစိုးရိမ်မှုတွေရှိနေကြပါတယ်မူလာတန်းနဲ့အလယ်တန်းကလေးတွေရဲ့မိခင်တော်ခင်တန်းမင်းကသူရဲ့စိုးရိမ်မှုနဲ့သဘောထားကိုအခုလိုပြောပြပါတယ်
ဆိုရင်မရရှိတော့ဘူးဒါပေမဲ့လည်းပညာရေးဆိုတော့လည်းမဆက်လို့ရလည်းမဖြစ်အစိုးရလည်းပြန်ဖွင့်နေဆိုတော့ချင်းထားရတာပေါ့အမြဲတမ်းဂရုကတစိုက်နေတာပေါ့အလုံးဝစိတ်ချလို့တော့မရသေးဘူးပေါ့ခလေးတွေပဲဖြစ်လူကြီးတွေပဲဖြစ်ပေါ့တမီးရဲ့အရင်အရင်တော့လိုမျိုးပေါ့ဟိုတော်ရင်နီနီပူပူကကမနီပေါ့အဲ့လိုတော့မှားထားတယ
်ကိုဗစ်ကာလမှာကျောင်းတွေပြန်ဖွင့်နေဆိုပေမဲ့ကျန်းမာရေးဝန်ကြီးဌာနရဲ့လမ်းညွှန်ချက်တွေအတိုင်းအတိအကျပြင်ဆင်ထားတာကြောင့်မိဘတွေအနေနဲ့စိုးရိမ်မနေပဲကူးစက်ရောဂါကာကွယ်နိုင်ဖို့ကိုပူပေါင်းဆောင်ရွက်ကြဖို့အခြေခံပညာဦးစီးဌာနကတိုက်တွန်းထားပါတယ်ရှင်။ကျွန်မအင်တနာထွန်းမှရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။